ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကတက္ကသိုလ်တစ်ခုမှာထိခိုက်ဒေချေမှုတွေကြုံရတဲ့တိုက်ခိုက်မှုကိုထွက်ပြေးတင်းရှောင်နေတဲ့ပါကစ္စတန်တာလီဘန်အဖွဲ့ဝင်တူကအာဖဂန်နိုင်ငံကလက်ကင်ဖုန်းကိုအသုံးပြုပြီးအာဖဂန်နိုင်ငံတွင်တင်နေရကနေစီစဉ်ဆောင်ရွက်ခဲ့တဲ့အကြောင်းပါကစ္စတန်နိုင်ငံကပြောဆိုလိုက်ပါတယ်။မနေ့ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုပါကစ္စတန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်အစမ်ဘတ်ဂျွာကဒီကနေ့ကြေညာခဲ့တာပါ။ပါကစ္စတန်စီးပွားရေးချုပ်ရာအီရှာရီဖ်ကအာဖဂန်ခေါင်းဆောင်ပိုင်းနဲ့အာဖဂန်မှာရှိနေတဲ့မြောက်တန်ဒိစာချုပ်ဖွဲ့နေတိုးတက်မှုလို့တယ်လီဖုန်းဆက်သွယ်စကားပြောခဲ့ပြီးအကြီးအကဲအယူဆတဲ့လုပ်ရအတွက်တာဝန်ရှိသူတွေကိုတရားဥပဒေနဲ့အညီအရေးယူနေအောင်ပူးပေါင်းကူညီဖို့ပန်ကြားခဲ့တယ်လို့လည်းပြောပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ခေါင်းဆောင်နေတဲ့တပ်မှုတွေဟာပါကစ္စတန်စစ်တပ်ကအကြမ်းဖက်ဝါရီတွေပေါ်ထိုးစစ်တွေကြောင့်ထွက်ပြေးပြီးအာဖဂန်ဘက်ခြမ်းနေဆက်မှာခိုလုံနေတယ်ဆိုပြီးတော့လည်းအာဖဂန်နစ္စပါကစ္စတန်နိုင်ငံကဆွဆွဲထားပါနေဆက်ဖြတ်ကျော်ပြီးပါကစ္စတန်နိုင်ငံဘက်ကမကြာခဏဝင်ရောက်တိုက်ခိုက်တာတွေလုပ်လို့ရှိတယ်လို့လည်းပါကစ္စတန်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်။အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူကတော့အာဖဂန်နိုင်ငံတွင်းမှာအခြေစိုက်ပြီးပါကစ္စတန်နိုင်ငံကိုဆက်ကျင်တိုက်ခိုက်နေသူအကြမ်းဖက်သမားတွေမရှိဘူးလို့ဒီကနေ့မှပဲညင်းဆန်လိုက်ပါတယ်။ချာစတာရာမျိုးကဘာချကန်တိုက်တုံမှာလူ21ယောက်သေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့မင်းတို့ကတိုက်ခိုက်မှုကိုလည်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူကအပြင်းထန်ဖြစ်တင်ရှုတ်ချခဲ့ပါတယ်။